မြန်မာနိုင်ငံသားတချို့အလွတ်လုကင်နေတဲ့တရားမဝင်ငါးဖမ်းဆက်လေနှစ်စင်းကိုမလေးရှားရေပိုင်နဲ့ထဲမှာကမ်းခြေဆောင်တပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါမလေးရှားနိုင်ငံပီနန်နဲ့စီလံကောပီနယ်ကမ်းခြေရေပင်မှာတရားဝင်လိုက်စင်မရှိဘဲငါးဖမ်းလေငါးခိုးဖမ်းတဲ့ဆက်လေနှစ်စင်းကိုကမ်းခြေဆောင်တပ်ကဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားလှေထိုးသား၁၀ဦးထက်မနည်းကိုဖမ်းမိခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းတရားမဝင်ငါးဖမ်းဆက်လေတွေဖမ်းမိတဲ့အကြောင်းကိုတော့မလေးရှားရေကြောင်းလုံခြုံရေးဆိုင်ရာစီလံကောပီနယ်ရေတဲ့အကြီးအကဲမိုဟာမက်ရာဇာလီဘင်ကာစင်ကအတည်ပြုပြောဆိုခဲ့တာပါ။ဖမ်းဆီးမိခဲ့တဲ့ဆက်လေတွေကိုတော့မလေးရှားအာဏာပိုင်တွေကပိုင်ဆိုင်ပေမဲ့တရားဝင်ငါးဖမ်းခွင့်လိုက်စင်မရှိဘူးလို့လည်းပြောပါတယ်။ COVID-19 ကပ်ရောဂါနဲ့ကြုံနေရချိန်မလေးရှားရေပိုင်နဲ့ထဲမှာတရားမဝင်လှုပ်ရှားမှုတွေကိုစောင့်ကြည့်ထိန်းချုပ်နေချိန်မှာဖမ်းဆီးမိခဲ့တာလို့လည်းစီလံကောပီနယ်ရေတဲ့အကြီးအကဲကသတင်းထောက်တွေကိုပြောဆိုသွားပါတယ
်
ကျွန်တော်တို့အနေနဲ့မလေးရှားရေပိုင်နဲ့တဲမှာနိုင်ငံသားတိုင်းပြည်ကငါးဖမ်းဆက်လေတွေကိုရောမလေးရှားနိုင်ငံတဲကတရားမဝင်ငါးဖမ်းလေတွေကိုပါစောင့်ကြည့်စစ်ဆေးနေပါတယ်။ဒါဟာ COVID-19 ရေပေါ်ကာလမှုနေသားဖြတ်ကျော်နေကြတဲ့နိုင်ငံသားတွေစီမှာပါလာနိုင်တဲ့ကပ်ရောဂါကိုထိန်းချုပ်ကာကွယ်နိုင်ဖို့အတွက်အရေးတကြီးစောင့်ကြည့်ရမယ့်လုပ်ငန်းတစ်ခုဖြစ်ပါတယ်ဆိုပြီးမလေးရှားဘာသာနဲ့ပြောဆိုသွားတာပါ။ငါးဖမ်းဆက်လေပိုင်ရှင်တွေကိုတော့မလေးရှားနိုင်ငံရဲ့1985ခုနှစ်ငါးဖမ်းလုပ်ငန်းဆိုင်ရာဥပဒေနဲ့အရေးယူမှာဖြစ်ပြီးလေထိုးသားမြန်မာနိုင်ငံသားတွေကိုတော့လူဝင်မှုကြီးကြပ်ရေးအဥပဒေနဲ့အရေးယူခံရမှာပါမလေးရှားနိုင်ငံကငါးဖမ်းဆက်လေတွေပေါ်မှာအလုလုကင်နေကြတဲ့မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေဝင်ရောက်လာလေ့ရှိသလိုတရားဝင်အလုလုခွင့်မရှိတဲ့အတွက်လူအားကားနဲ့အလုသမားအခွင့်အရေးတွေလည်းအပြေအဝရလိမ့်မရှိတတ်ကြပါဘူးအမေရိကန်နိုင်ငံသားရေးဌာနရဲ့လူပုံကူးမှုတိုက်ဖြတ်ရေးနှစ်ပတ်လည်အစည်းအဝေးခန်းဆောင်မှာတော့မလေးရှားနိုင်ငံကိုလူမောင်ခုံမှုတိုက်ဖြတ်ရေးမှာစောင့်ကြည့်ရမယ့်စီရင်မှာထည့်သွင်းထားပြီးမြန်မာနိုင်ငံကိုတော့အစိုးဆုံးအစ်စ်မှာထည့်သွင်းထားပါတယ်ရှင်။ကျမကအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။